ိနိုင်ငံကနေကတလုံးနီးယားခွဲထွက်ရေးအတွက်မနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့လူမှုဆန္ဒခံယူပွဲကတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့စပိန်ဆိုရအနေနဲ့ဆွေးနွေးညှိနှိုင်းပါလို့လည်းဥရောပကော်မရှင်ကတိုက်တွန်းပါတယ်။နိုင်ငံရေးကိစ္စမှာအကြံဖတ်ကင်တွယ်လို့မရဘူးလို့ဥရောပကော်မရှင်ရဲ့ပြောခွင့်ရကဒီနေ့တနင်္လာနေ့မှာပြောပါတယ်။ဒီအချိန်ကအစည်းလုံးညီညွတ်ရမယ့်အချိန်ဖြစ်ပြီးစိတ်ဝမ်းကွဲပြီးတကွဲတပြားဖြစ်နေရမယ့်အချိန်မဟုတ်ဘူးဆိုပြီးလည်းဥရောပကော်မရှင်ရဲ့ Twitter မှာဖော်ပြထားပါတယ်။မဲပေးမဲ့သူတွေကိုရဲတွေကတားဆီးဖို့ကြိုးစားမှုအတွက်မှလူ900နီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကာတာလူးနီးယားဒေသအာဏာပိုင်တွေကပြောပါရယ်ခွဲထွက်ရေးမဲခွဲဖို့အတွက်ဒေသဆိုင်ရာလွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကိုစပိန်ခြေကဥပဒေခုံရုံးကဆိုင်းငံ့ခဲ့တာပါဒါပေမဲ့လူမှုဆန္ဒခံယူပွဲကိုတော့မဖြစ်မနေကျင်းပခဲ့တာဖြစ်ပါရယ်မဲယုံတွေပိတ်သိမ်းပြီးတဲ့နောက်ကာတာလူးနီးယားကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အကြီးအကဲကာလစ်စတိတ်မန်ကလည်းလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ရည်တည်ခွင့်ရသွားပြီဖြစ်ပြီးဥရောပသမဂ္ဂအနေနဲ့တခြားနည်းလမ်းမရှာဖို့ကိုပြောလိုက်ပါတယ်။စပိန်ဆိုရဘက်ကတော့ဒါကိုလုံးဝသဘောမတူခဲ့ပါဘူး။ကတလုံးနီးယားလွတ်လပ်ရေးချိန်ညာမဲ့အရေးကိုကာကွယ်နိုင်ဖို့တရားဥပဒေပေါင်းအတွင်းကနေစပိန်ဆိုရအနေနဲ့အဆုံးစွန်ဆောင်ရွက်သွားမယ်လို့တရားရေးဝန်ကြီးရဖောကတလာကဒီကနေ့တနင်္လာနေ့မှာစပိန်ရုပ်သံနဲ့တွေ့ဆုံမှုမြန်ကန်မှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ။